လီဗျားနိုင်ငံမှာသမရမိုမာဂဒါဖီအပေါ်ဆန့်ကျင်ဆန္ဒပြမှုတွေတိုးမြင့်လာနေတာနဲ့အတူလုံခြုံရေးတွေအစိုးရလိုလားသူတွေနဲ့ဆန္ဒပြသူတွေကြားမှာအထီးကရုံဖြစ်ပွားပြီးတော့ဒီအစိုးရအစာအုပ်တချို့လည်းမိလောင်ကျွမ်းခဲ့တယ်လို့ဒီထရိုင်ပိုလီမြို့တော်ကမျက်မြင်တွေကပြောပါတယ်။ဒီနေ့တနင်္လာနေ့မှာတော့နိုင်ငံရဲ့ပါလီမန်အစာအုပ်နဲ့အဆင့်တူတဲ့ပြည်သူ့ခမ်းမအပါအဝင်အစိုးရအစာအုပ်တော်တော်များများမိလောင်ကျွမ်းခဲ့တယ်လို့မျက်မြင်တွေကပြောပါတာပြောတာပါ။ဒီတနင်္ဂနွေနေ့ကတော့သမရဂဒါဖီကိုတစ်ဆာခံတဲ့သူတွေနေရာယူထားတဲ့ဒီအချက်ချာကြတဲ့မြို့လေကိုဆန္ဒပြသူတွေကဝင်ရောက်သိမ်းပိုက်ဖို့ကြိုးစားစဉ်မှာတနက်နဲ့ပြစ်ခတ်မှုတွေရှိခဲ့ပါတယ်။ဆန္ဒပြမှုအတွင်းမှာမြို့တော်ထဲမှာပထမဆုံးတနက်ပြစ်ဒဏ်တွေကိုကြားရတာလည်းဖြစ်ပါတယ်။ဆန္ဒပြသူတွေကိုလူစုခွဲတဲ့အနေနဲ့ရဲတွေကမျက်ရည်ယိုပုံးတွေကိုပစ်ခဲ့တယ်လို့မျက်မြင်တွေကပြောပါတယ်။နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဘင်ဂါစီမြို့မှာတော့ဆန္ဒပြသူတွေကမြို့ကိုသူတို့ထိန်းချုပ်ထားနိုင်ပြီလို့ဆိုပြီးတော့ဒီကနေ့မှအောင်ပွဲခံနေကြပါတယ်။သမရဂဒါဖီရဲ့သားဆာယစ်အယ်အယ်အစ္စလမ်ဂဒါဖီကလည်းတနင်္ဂနွေနေ့ကရုံမြင့်တန်းကြားပေါ်ကနေသူ့ရဲ့ဖခင်ဟာစစ်တပ်ရဲ့ထောက်ခံမှုနဲ့တိုင်းပြည်ကိုဆက်လက်အုပ်ချုပ်နေစေပဲလို့ပြောကြားသွားပါတယ်။တနင်္လာနေ့ကစပြီးတော့ဒီနိုင်ငံအရှေ့ပိုင်းမှာဆခဲ့တဲ့စန့်ကျင်ဆန္ဒပြမှုတွေဟာပြည်ပရောက်လစ်ပြားတွေအစ္စလမ်ဝါဒီတွေနိုင်ငံခြားသတင်းမီဒီယာတွေတခါမှုရဆေးဝါးဆွဲနေသူတွေနဲ့ဒုစရိုက်သမားတွေကြောင့်လို့ဆိုပြီးတော့သူကပြောပါတယ်။ဒါပေမဲ့လစ်ပြားလုံခြုံရေးတွေဘက်ကလည်းဒီလိုအခြေအနေမျိုးကင်တွယ်ဖြေရှင်းဖို့ကိုကြကြနနလေ့ကျင့်ထားတာမျိုးမရှိတဲ့အတွက်ဆန္ဒပြသမားတွေအပေါ်မှာနှိမ်နင်းတဲ့နေရာမှာအမှားတချို့လုပ်ခဲ့တယ်ဆိုပြီးတော့ဒီဂဒါဖီရဲ့သားကရုပ်မြင့်တန်းကြားပေါ်ကနေပြီးတော့မနေ့တုန်းကမိန်ကွန်းထဲမှာထည့်ပြီးပြောသွားပါတယ်။အခုလိုသမရဂဒါဖီကိုစန့်ကျင်ဆန္ဒပြမှုတွေဟာမြို့တော်ထရီပိုလီအထိပြန့်ရောက်ပြန့်နှံ့ရောက်ရှိလာနေတဲ့အတွက်လီဗျားမှာရှိနေတဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားတွေကိုကယ်ထုတ်နိုင်ဖို့အတွက်ဘရပ်ဆဲလ်စ်မှာဆွေးနွေးနေကြပါတယ်။